ပြည်ထောင်စုနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မှာတော့ပြည်ထောင်အောက်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုလည်းတွားရောက်ခဲ့ပါတယ်ဒီခီးစဉ်အတွင်းမှာပြည်ထောင်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ဒေသရင်းကမြန်မာတမ်မတ်ကြီးတွေနဲ့မနေ့ကတွေ့ဆုံခ ဲ့ပါရှင်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်ဆုကြည်ကဒီကနေ့မှာတော့ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘာကောင်းနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီနောက်မှာတော့မြန်မာနိုင်ငံသားတချို့တက်ရောက်နေတဲ့ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုတွားရောက်ခဲ့ပြီးဗိုလ်ချုပ်ကြီးဆာခရစ်စတိုဖာဒီဘာရယ်၊ကျောင်းဦးကြီးဆာတွန်ဖိလစ်တို့နဲ့တွေ့ဆုံခဲ့တဲ့အကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်မှာတော့ကာကွယ်ရေးဝန်ကြီးဌာနကဗိုလ်မှူးကြီးအောင်မြင့်ဦးနဲ့ငင်းကြမ်းရေးကော်မရှင်ကဦးမိုးစောဦးတို့တက်ရောက်နေတာဖြစ်ပါတယ်။ဒေါက်ဆာဆုချင်ရဲ့ဗီတင်ခီးစင်အတွင်းမှာဗီတင်ဝန်ကြီးချုပ်ထရီဇာမီအပါအဝင်ဗီတင်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိနေပါတယ်။ဒါ့အပြင်ဗီတင်အခြေစိုက်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD LA အဖွဲ့နဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ဗီတင်အခြေစိုက် NLD LA ခေါင်းဆောင်ဒေါက်တာဝင်းနိုင်ကဒေါက်ဆာဆုချီရဲ့ခီးစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အဲပထမသူကတွေ့ဖို့ဆိုပြီးတော့ကျွန်တော်တို့ကိုဟိုပြောထားတယ်။ဒါပေမဲ့လောလောဆယ်သူကဗြိတိအစိုးရရဲ့အဲအပိုကနေများနေလို့အဲမသိနိုင်နေဘူးဆိုပြီးတော့ကျွန်တော်လည်းစောင့်နေရတယ်လေ
။ဒေါက်ဆာဆုချီနဲ့တွေ့ဆုံနိုင်ရဲ့အသင့်စောင့်ဆိုင်နေဖို့ကိုလည်းဒီကနေ့မနက်ပိုင်းမှာပဲဗြိတိအခြေစိုက်မြန်မာတန်ယုံတာဝန်ရှိသူကဖုံးဆက်အကြောင်းကြားထားတယ်လို့လည်းဒေါက်တာဝင်းနိုင်ကပြောပါတယ်။ဗြိတိအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့နိုင်ငံရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုအဓိကထားဆွေးနွေးပွဲရှိတယ်လို့လည်းဒေါက်တာဝင်းနိုင်ကသုံးသပ်ပါတယ်
။အဲလောလောဆယ်တိုက်ပြည်မှာရှိနေတဲ့အရေးကြီးကိစ္စတွေပေါ့နော်။ဒီခုနပြောတဲ့အဲတိုက်ပြည်မှာအလုံးမဲ့စီမံကိန်းတွေပေါ့။ဟောဒါတွေလည်းပါမှာပေါ့နော်။နောက်လုံခြုံရေးကိစ္စတွေလည်းပါမယ်လို့ယူဆပါတယ်။ကြာသေးကပဲအဲရန်ကုန်ကြီးချုပ်ဦးဖြိုးမင်းသိန်းလာသွားတဲ့အခါမှာ Central Lander မှာသူ presentation တစ်ခုလုပ်သွားတယ်။အဲ presentation မှာ new ရန်ကုန် project အပါအဝင်ပေါ့နော်။ဒီအဲတို့ကြိုက်ကြတဲ့လုပ်မဲ့စိတ်ကလုပ်ငန်းနေနောက်တစ်ခုဟိုကျွန်တော်တို့ဆက်မှုလုပ်ငန်းနေနောက်တစ်ခုဟန်တာရီလေးဝင်ကိစ္စတွေနောက်လုပ်ငန်းတွေတော်တော်များများ project တွေပေါ့နော်အဲကိုယ်တင်ပြဆွေးနွေးပြီးတော့စီစဉ်သွားတယ်သူကလည်းပြောသွားတယ်ဒီသူမလာခင်မှာနိုင်ငံ300အဲကုမ္ပဏီ150နဲ့အကုန်လုံးစီစဉ်ထားရပြီလားဒါလည်းတော်စုကိုယ်တိုင်အဲစီစဉ်တဲ့ project တွေဆိုတော့ဒါကသူ့အချိန်မီပြီးသွားမယ်ဆိုတော့ဒါတွေကတော့သူ့အတူ in place ဖြစ်နေပါတယ်ကျွန်တော်တို့ကပါမစိကူကြအကြောင်းရှိပါအောင်တော့ဒီ new yangon project မှာလည်းဒီ US ရဲ့ UK ရဲ့ Indonesia ရဲ့နောက် Japan ရဲ့ Korea ရဲ့ကတွဲပြီးတော့အလုံးလုပ်မယ်နောက်တစ်ခုကဒီဝင်းကျိုးရဲ့ကြီးစင်မှာလည်းဒီဟွာနေပြီးတော့ပြည်သူအစိုးရနေပြီးတော့ဒေါ်လာ300ကျော်လိုက်တယ်တရား new yangon project ဆိုတော့ဒါတွေအကုန်လုံးစီမံပြီးသားကိစ္စတွေဆိုတော့အလုံးအားသူ target time နဲ့သူကြည့်ပါမယ်ကျွန်တော်တော့ယုံကြည်ပါတယ်
ဒေါက်ဆာဆုကြည်ရဲ့ဗီတင်ခီးစင်မှာတော့မိသားစုဝင်နေနဲ့လည်းတွေ့ဆုံခဲ့တာပါမနေ့တုန်းကတော့ဥရောပအရှေ့လေပိုင်းနဲ့အာဖရိကဒေသတို့ကမြန်မာအတန်အမတ်ကြီးတွေနဲ့လန်ဒန်မြို့ကမြန်မာတန်ယုံမှာတွေ့ဆုံဆွေးနွေးခဲ့တယ်လို့လန်ဒန်အခြေစိုက်မြန်မာတန်ယုံတာဝန်ခံတဦးကပြောပါတယ
်ကျွန်တော်လည်းပါသွားတယ်ဒီကိစ္စတွေကိုကျွန်တော်တို့ပြေးမသိဘူးကျွန်တော်တို့လည်းဒါဟိုပါလေကျွန်တော်တို့ဘလော့ခွန်ပဲကျွန်တော်တို့ကဒီဒေတာကောင်ဝန်တာဒီကိစ္စတွေကကျွန်တော်တို့မသိဘူးเนาะအားကြောင့
်မနေ့ကတော့ကျားတို့တန်ရုပ်ပါပဲဟိုတန်မှတ်ကြီးတွေနဲ့တော့တွေ့ကြသေးတယ်မဟုတ်
ဟုတ်တယ်ဟုတ်ပါတယ်မနေ့ကကိစ္စတော့မနေ့ကတော့ဒီမှာဒီအစီဝေးလောက်တဲ့စားတွေပါတယ်မနေ့ပြီးပေါ်ပါပြီ
မြန်မာတန်မှတ်ကြီးတွေနဲ့တွေ့ဆုံတာမှာတော့အစိုးရရဲ့မူဝါဒနဲ့လမ်းစဉ်တွေဦးစားပေးလုပ်ငန်းတွေနိုင်ငံခြားရေးမူဝါဒတွေကိုဒေါက်ဆန်းစုကြည်ကရှင်းလင်းပြောကြားခဲ့ပြီးတမ္မတ်ကြီးတွေအနေနဲ့ပြပရောက်မြန်မာနိုင်ငံသားတွေကိုကာကွယ်စောင့်ရှောက်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဗီတင်ခီးစင်ပြီးမှတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကိုခီးစင်မှာဖြစ်ပြီးအမေရိကန်သမ္မတဘရက်ကိုဘာမှဒုတိယသမ္မတဂျိုးဘိုင်တန်အပါအဝင်နိုင်ငံခြားရေးဝန်ကြီးတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ဝါရှင်တန် DC မှာအမေရိကန်အစိုးရခေါင်းဆောင်အနေနဲ့တွေ့ဆုံပြီးမှတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကိုတွားရောက်ပြီးကုလသမဂ္ဂအစိုးရအရာရှိကြီးများအစည်းအဝေးနဲ့ကုလသမဂ္ဂအထွေထွေညီလာခံတို့မှမိန့်ခွန်းပြောဖို့စီစဉ်ထားပါတယ်ရှင်